Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ14ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။မခွာညိုပါရှင်ခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့ကုလသမဂ္ဂလူညိုရေးကောင်စီကလည်းစိုးရိမ်ညောင်းပြောလိုက်ပါတယ်မြောက်ကိုရီးယားနဲ့လီဘီးယားရေးဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ဟာဗြိတိန်နဲ့ပြင်သစ်တာဝန်ရှိသူတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပြေးသွားမှာပါ
အခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေဟာအပြစ်ကင်းနေဆိုရင်ထွက်ပြေးဖို့မလိုကြောင်းနဲ့မြမလုံခြုံရေးတပ်ဖွဲ့ဝင်တွေစောင့်ရှောက်ပေးနေတဲ့မွတ်စလင်ကျွေးရာတွေရှိနေတဲ့အကြောင်
း I don't want to argue with the numbers but if people are innocent and innocent religious
American Sanya Myanmar Tan Mat Ji ရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိသလို Bangladesh ဘက်ကိုလှေစီးထွက်ပြေးရင်လှေမှောက်သေးဆုံးသူ120ဝန်းကျင်ရှိနေပြီဖြစ်တဲ့အကြောင်း Bangladesh ရဲ့အာဏာပိုင်တွေကိုကိုးကားပြီးတော့ Bangladesh သတင်းတွေမှာဖော်ပြကြတာရခိုင်ပြည်နယ်အတွင်းကနေ Bangladesh ကိုထွက်ပြေးလာတဲ့ကလေးငယ်ပေါင်း 1,000 ကျော်ရှိတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ကထုတ်ပြန်ကြေညာချက်နဲ့အတူအခုလိုမြန်မာဘက်ကရောက်လာတဲ့ဒုက္ခသည်တွေအတွက်ရန်ပုံငွေမလုံလောက်လို့ကူညီရေးတွေဆက်လုပ်ဖို့ခက်နေတဲ့အကြောင်း Bangladesh ဒုက္ခသည်ကူညီရေးအဖွဲ့တွေပြောနေကြတာကိုလည်းနားဆင်ကြားရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကီထိုက်တို့ကပြောပြပေးကြပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျော်ရေးကောင်စီကလည်းစိုးရိမ်ညောင်းပြောဆိုလိုက်ပါတယ်။ Ranger Muslim သုံးပုံတစ်ပုံလောက်ထိထွက်ပြေးနေရတာလူမျိုးပြောင်းအောင်လောရောက်နေတဲ့အကြောင်းမြန်မာအစိုးရအနေနဲ့အခြေအနေကိုဟန်တားဖို့လိုနေပြီလို့လည်းကုလသမဂ္ဂအတွင်းမှချုပ် Antonio Guterres ကတိုက်တွန်းလိုက်တာပါ
။ I call on the Myanmar authorities to suspend military action, end the violence.Uphold the rule of law.
မြန်မာစိုးရတာဝန်ရှိသူတွေအနေနဲ့စစ်စင်ရေးတွေကိုဆိုင်းငံ့ပြီးအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့နဲ့တိုင်းပြည်ကထွက်ပြေးသွားသူတွေပြန်လာနိုင်ခွင့်ရှိရေးကိုအတိအမှတ်ပြုဖို့ကုလသမဂ္ဂတွင်ရင်မှုချုပ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမနေ့တုန်းကပြောလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကိုနိုင်ငံသားဖြစ်လက်ခံမှုနဲ့လက်တလုံးမှာအနေဆုံးအဆင့်တာမန်လူတွေလိုနေထိုင်နိုင်အောင်တရားဝင်နေထိုင်ခွင့်ပေးဖို့လည်းလိုအပ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကခြေနေတွေဟာစိုးရိမ်စရာကောင်းတဲ့အတွက်လွန်ကျော်ရေးကောင်စီအနေနဲ့အလေးနက်ထားစဉ်းစားကန့်တွဲဖို့တိုက်တွန်းခဲ့ရတဲ့အကြောင်းလည်းအတွင်းမှုချုပ်ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အရေးမနေ့တုန်းကဆွေးနွေးခဲ့တဲ့လွန်ကျော်ရေးကောင်စီကတော့လက်ရှိအခြေအနေတွေပေါ်စိုးရိမ်ကြောင်းနဲ့ပရိပတ်တွေအဆုံးသတ်ဖို့တင်းမာမှုတွေရှင်းချဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အရတားတွေကိုကာကွယ်ဆောက်ရှောက်ဖို့လူမှုရေးစီးပွားရေးအခြေအနေတွေပုံမှန်ပြန်ပြည့်အောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARSA ဆွေးနွေးဖွဲ့ကနေချားဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်လွန်ကျော်ရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတာပါ။မြန်မာဆွေးရတာဝန်ရှိသူတွေကတော့လွန်ကျော်ရေးအာဏာပိုင်တွေကဥပဒေနဲ့အညီဆောင်ရွက်နေကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိရင်လည်းပေါ်ထုတ်အရေးယူမှာဖြစ်ကြောင်းကတိပြုထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလည်းနိုင်ငံရေးရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာဝယ်ဆောက်ရှောက်ဖို့တာဝန်ရှိရာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆောက်ရှောက်နိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုထားပါတယ်
။ Internet Cyber နယ်ပယ်မှာနေရာပိုယူလုပ်ဆောင်ပြီးအရှေ့လယ်ပိုင်းဒေသတွင်အီရန်ရဲ့ဩဇာကိုတံပြန်ထိန်းညှိဖို့အမေရိကန်ဘက်ကစဉ်းစားချက်ရှိနေပါတယ်။Internet Cyber နယ်ပယ်မှာနိုင်ငံတကာကဝင်ရောက်လုက္ကင်နေတဲ့ပုံမှန်နယ်ပယ်နဲ့လက်နက်ကင်ပြစ်ခတ်တွေရှိနေတဲ့နယ်ပယ်ကြားကအညိုရောင်နေမြေအဖြစ်သတ်မှတ်ထားတဲ့နေရာကိုအီရန်တို့ဘက်ကအလုံးစုံနီးပါးချုပ်ကင်ထားပြီးဒီနေရာမှာ Internet Cyber ဆိုင်ရာအစီအစဉ်တွေချမှတ်လှုပ်ဆောင်ဖို့အချိန်တက်ပြီလို့ American စစ်တပ်ရဲ့ကမ္ဘာအလဲပိုင်းဒေသဆိုင်ရာထိန်းချုပ်ကုတ်ကဲရေးဌာန CENTCON ရဲ့တပ်မှုဗိုလ်ချုပ်ကြီး Joseph Botel ကမနေ့ပုတ်ထူးနေ့မှာ Washington မှာပြောဆိုတာဖြစ်ပါတယ်။ဒီညိုရောင်စုံအတွင်းဝင်ရောက်ပြန်ဆိုင်နိုင်မဲ့နီလန်းတွေကိုလည်းဆန့်စစ်နေပြီလို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်။အရှေ့လယ်ပိုင်းဒေသတွင်အီရန်ရဲ့ဩဇာလွှမ်းမှုကိုအမေရိကန်ထောက်လှမ်းရင်းနဲ့စစ်တပ်အရာရှိတွေကအရင်ကတည်းကသတိပေးပြောဆိုခဲ့ကြတာပါ။အီရတ်၊ဆီးရီးယားနဲ့ယီမင်တို့လိုဒေသတွေမှာစစ်မြေပြင်မှာရောသတင်းအချက်လက်နယ်ပယ်ကိုပုံစံသွင်းနိုင်ဖို့အတွက်အီရန်ဘက်ကသူ့ရဲ့ Internet Cyber အစီအစဉ်တွေအပေါ်ကိုပို့ပြီးတော့အားထားလာတယ်လို့လည်းပြောဆိုကြတာဖြစ်ပါတယ်
။နျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နဲ့စမ်းသပ်မှုတွေလုပ်နေတဲ့မြောက်ကိုရီးယားပေါ်တုံးမြင့်ဖိအားပေးဖို့နဲ့ လီဗျားနိုင်ငံရဲ့ခြေနေတွေကိုဆွေးနွေးရမှာပါဝင်တက်ရောက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလက်ဆန်ဟာဒီကနေ့ပဲဗြိတိန်နဲ့ပြင်သစ်ဆိုးရတောင်းရှိသူတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံနေပါတယ်။ဝန်ကြီးတီလာဆန်ဟာဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့အရင်ဆုံးတွေ့ဆုံပြီးမြောက်ကိုရီးယားနဲ့လီဗျားရဲ့သတင်းတောက်တွေမေးမြန်းတာတွေကိုတော့ဖြေကြားမသွားပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ပြင်သစ်နိုင်ငံရဲ့ဒါရိုက်တာနီကိုလတ်စ်ဒါရူဗီယာတို့တွေ့ဆုံရမှာမြောက်ကိုရီးယားရဲ့ရန်လိုပြီးဥပဒေမဲ့တဲ့လုပ်ရက်တွေနဲ့ပတ်သက်လို့ဆွေးနွေးမှဖြစ်ကြောင်းလည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးယုံကသတင်းထုတ်ပြန်ထားတာပါ။အမဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပြည်တော်စုနဲ့ကာရီဘီယံဒေသကအမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်းစ်ကျွန်းတွေဗြိတိန်နဲ့ပြင်သစ်တို့ပိုင်ဆိုင်ကြတဲ့နယ်မြေတွေမှာအကူအညီပေးရေးအတွက်လည်းသုံးနိုင်ငံထိပ်တန်းတာဝန်တွေဆွေးနွေးဖို့စီစဉ်ထားတာပါ။မွန်လွယ်ပိုင်းမှာတော့လီဗျားနိုင်ငံမှာအာနာရှင်ခေါင်းဆောင်မိုမာဂရာဖီဖယ်ရှားတပြက်ခံခဲ့ရတဲ့2011ခုနှစ်ကစလို့နိုင်ငံရေးမတည်မငြိမ်ခြေအနေကြုံရတာတွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်ပါတယ်။
ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ရဲ့ဒီကနေ့ကြာသပတေးနေ့စတင်တဲ့စီးရီးလေးချင်မှုရဲ့ပမာဏနဲ့သဘောတဘာဝအပေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေကြားစိုးရိမ်မှုတွေရှိလာနေပါတယ်။ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွင်းကနေရာ6နေရာမှာလုပ်တဲ့စီးရီးလေးချင်မှုမှာတော့တပ်ဖွဲ့ဝင်အင်အား12,900ပါဝင်ပြီးလေးရင်အစင်း80တင်ငါအစင်း250နဲ့စစ်သည်မော10စင်းတို့ပါဝင်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောဆိုထားပါတယ်။အခိုင်အမာခုခံကာကွယ်ရေးသဘောတဘာဝနဲ့စီးရီးလေ့ကျင့်တာဖြစ်ပြီးတခြားနိုင်ငံဒါမှမဟုတ်လည်းနိုင်ငံတွေအပေါ်ဓာတ်ရိုက်ချင်းချောက်မှုမဟုတ်ဘူးလို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒီလိုရှာမှုတွေကအင်းကြီးချင်းနိုင်ငံတွေဥရောပနိုင်ငံအလုံးကိုချင်းချောက်မှုမဟုတ်ဘူးလို့လည်းဘယ်လာရုစ်ဘက်ကမနေ့ကပြောဆိုပါတယ်။စီးရီးလေ့ကျင့်မှုတွေကတော့စက်တင်ဘာလ20ရက်နေ့အထိလှုပ်သွားမှာဖြစ်ပါတယ်ရှင်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကအတန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားတောင်မုန်းနဲ့မုန်တိုင်းတန်တင်ခံရသူတွေနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဖလော်ရီဒါနောက်တောင်ပိုင်းဒေသကိုသွားမှာဖြစ်ပါတယ်။ခီးစဉ်တွင်မုန်တိုင်းပိုချက်ပြတ်တန်းခဲ့ရာဖော့ဒ်မိုင်ယာစ်နဲ့နေပယ်စ်မြို့တွေကိုလည်းသွားရောက်မှာပါ။အမဟာရီကိန်းကတော့နောက်ပိုင်းမှာဖလော်ရီဒါနောက်ပိုင်းကိုရွေ့လျားသွားခဲ့ပြီးလေယာဉ်မုန်တိုင်းတွေမိုးတိထံမှုတွေနဲ့အတူနောက်ဆက်တွဲရေကြီးမှုတွေလည်းကြုံခဲ့ရပါတယ်။ဖလော်ရီဒါပြည်နယ်ကတော့ကပေးတန်တင်ဒေသဖြစ်သမ္မတကကြီးညာထားတဲ့အတွက်ဘိုးဆူရရေးပေါ်ရန်ပုံငွေအကူအညီတွေမြင်းမြန်ဆန်ဆန်ရနိုင်မှာပါ။ပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်တော့မှာဖြစ်ပေမဲ့ဖလော်ရီဒါပြည်နယ်နဲ့ကာရီဘီယံဒေသကကျွန်းတွေတော်တော်များကိုပါဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေကိုပြန်လည်ထူထောင်ရေးရာအခြေရွတ်နိုင်တယ်လို့လည်းတာဝန်ရှိသူတွေသတိပေးထားပါတယ်။ဖလော်ရီဒါပြည်နယ်ရဲ့30ရာခိုင်နှုန်းကလက်စစ်မီးပြတ်တောက်နေတဲ့အတွက်မီးပြန်ရရေးရာဦးစားပေးကိစ္စဖြစ်နေပြီးလက်စစ်မီးပြေဝရနိုင်မှုကတော့သတင်းပတ်တွေနဲ့ချီပြီးကြာမြင့်နိုင်ပါတယ်။ဖလော်ရီဒါပြည်နယ်ဟောလိဝုဒ်မြို့ကတက်ကြီးရွယ်ကိုဆက်လျှောက်ရေးခရီးရတခုမှာတော့လူရှိဦးသေဆုံးမှုကလက်စမီပြတ်တရာက40တွေမှပြွင့်နေတာကြောင့်ဖြစ်ခဲ့ရတာလားဆိုတာကိုတော့အာနာဘိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတော့ဒီဖြစ်ရပ်ကိုရာဇဝတ်ကြောင်းရစုံစမ်းစစ်ဆေးဖို့ပြောဆိုထားတယ်လို့တခြားခရီးရတွေအားလုံးကိုစစ်ဆေးဖို့လည်းညွှန်ကြားထားပါတယ်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့ဂျာတာပရင်းနေမနဲ့စော်ပိုင်ပုတ်ကလေးကဘာသာရေးကျောင်းတစ်ခုမှာမီးလောင်လို့23ဦးသေဆုံးခဲ့ရပါတယ်။ဒါရူကိုရန်Itifakiya ဘာသာရေးကျောင်းရဲ့ကျောင်းသားအိတ်ဆောင်အပေါ်ဆုံးထံမှာမနေ့လင်းအားကြီးအချိန်မီးလောင်ခဲ့တာလို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေထဲမှာတော့အသက်73နှစ်နဲ့18နှစ်ကြားယောက်ျားကလေး22ဦးနဲ့ဆရာ2ဦးတို့ဖြစ်ပါတယ်။မီးလောင်နေတာကြောင့်အိတ်ဆောင်တွေကိုဝင်တဲ့တခုတည်းသောတကပောက်ကိုသွားမရဖြစ်ခဲ့တယ်လို့ပြတင်းပောက်တွေကိုလည်းတန်တိုင်တွေနဲ့ကာယံထားတာကြောင့်ထွက်ပြေးလို့မရခဲ့တာဖြစ်ပါတယ်။မီးရောက်တွေကြားကအော်ဟစ်အကူအညီတောင်းတတွေကိုလည်းကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မိကိုမှုန်ပြီးတည်ဆုံးခဲ့တဲ့အနေအထားလို့လည်းမိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကျောင်းကနေကဲထုတ်ခဲ့ရတဲ့ကျောင်းသား18ဦးတည်းက6ဦးတို့ကတော့စိုးရိမ်စရာအနေအထားနဲ့ဆေးရုံတင်ထားရပါတယ်။မီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းရေမုံနာမြစ်ထဲမှာတင်မောတိတ်မောက်ရွာကဒီကနေ့ပဲလူ19ယောက်ထပ်မံတဲ့ရေနစ်တွေဆုံးသွားပါတယ်။လူ30လောက်သာအများဆုံးတင်နိုင်တဲ့တင်မောပေါ်မှာခမန်းကျေလူ40ကနေ60လောက်ထိလိုက်ပါသွားပြီး ဘတ်ပတ်မြို့အနီးမှာနင်းမြုပ်ခဲ့တာဖြစ်တဲ့အကြောင်းဥတ္တရပရဒေ့ရှ်ပြည်နယ်တာဝန်ရှိသူတွေကပြောဆိုကြပါတယ်။အနည်းဆုံးလူ10ဦးကယ်ဆယ်နိုင်ပြီဖြစ်ပေမဲ့ကျန်တဲ့လူအများပြားပျောက်ဆုံးနေစေလည်းဖြစ်ပါတယ်။အလောင်း16လောင်းကို10ရက်ရှိထားပြီးတင်းမောနင်းမြုပ်ရတဲ့အကြောင်းရင်းကိုစုံစမ်းမှုအာဏာပိုင်တွေကြိုးပမ်းနေပေမဲ့ခီးရယ်တွေအလွန်ကျွံတင်တာကြောင့်ဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရေချောင်းသွားလာမှုဆိုင်ရာစီမင်းစည်းကမ်းတွေအရေးယူဆောင်ရွက်မှုတွေအားနည်းပြီးလေတင်းမောတွေကိုလည်းစီးစစ်နေတဲ့ကြားထိမ့်သိမ်းဆောက်ရှောက်လို့မရှိတဲ့အိန္ဒိယနိုင်ငံမှာလေတင်းမောမတော်တဆမှုတွေမကြာခဏဆိုသလိုဖြစ်ပွားလေရှိတယ်ပါတယ်
ထိုင်းနိုင်ငံတောင်ပိုင်းမှာမွတ်စလင်စစ်သွေးကြွတွေလက်ချက်လို့ယူဆရတဲ့ကာလန်ဘုံပေါက်ကွဲမှုကြောင့်ထိုင်းတပ်ဖွဲ့ဝင်တဦးသေဆုံးပြီး20လောက်ထဏ်ရာရပါတယ်ဒီကနေ့ပေါက်ကွဲတဲ့ဘုံကြောင့်ထိခိုက်ထဏ်ရာရသူအများစုဟာစစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လုံခြုံရေးတပ်ဖွဲ့အာဏာပိုင်တို့ကပြောပါတယ်မလေးမွတ်စလင်တွေကြီးစိုးတဲ့ထိုင်းနိုင်ငံတောင်ပတ်ဆုံးကရာလာပြည်နယ်မှာပေါက်ကွဲမှုဖြစ်ပွားပြီးအဲ့ဒီဒေသကမွတ်စလင်တွေဟာဆယ်စုနှစ်တည်းနဲ့ချစ်ပြီးအကြမ်းဖက်တိုက်ခိုက်လာတာကြောင့်2004ခုနှစ်ကနေစလို့လူပေါင်း6500လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ပထမပေါက်ကွဲခဲ့တဲ့ဘုံကြောင့်ထိခိုက်သေဆုံးမှုမရှိပေမဲ့နောက်ထပ်ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်ထိုင်းတပ်ဖွဲ့ဝင်တဦးနဲ့အရသားတဦးသေဆုံးခဲ့ရသလိုအရသား2ဦးရဲနဲ့စစ်သည်18ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလေရှိတဲ့ထိုင်းတောင်ပိုင်းမှာဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးရှင
်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားခဲ့ကြတာပါရှင်အခုရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလူမှုတဟဇာတာရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့တဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့သူကြေးရွာသားအလုံးကိုစီစစ်ပြီးပြန်လည်ခေါ်ယူလက်ခံမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးကပြောပါရတယ်။ဒီအတွက်သက်ဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံတည်းမှဆိုရင်လည်းရခိုင်အရေးအကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်ပါနိုင်ငံသားစီစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်တယ်လို့ပြောပါရတယ်။ဒီအကြောင်းကိုသားညိုဦးကပြောပြမှာပါရှင
်အမေရိကန်နိုင်ငံဆိုင်ရာမြန်မာအသံမဲ့ကြီးဦးအောင်လင်းကဘင်္ဂလားဒေ့ရှ်ရောက်နေတဲ့မြန်မာနိုင်ငံဘက်ကကြီးရွာသားစုသူတွေကိုစီစစ်လက်ခံမှာဖြစ်တယ်လို့ပြောပေမဲ့လို့ကုလသမဂ္ဂဘက်ကပြောနေတဲ့ဒုက္ခသည်ရေအတွက်အားလုံးကိုမြန်မာနိုင်ငံဘက်ကကြီးရွာသားတွေဆိုပြီးတော့လက်ခံတာတော့မဟုတ်ပါဘူးကုလသမဂ္ဂဘက်ကခံမှန်းချက်အရဆိုရင်တော့မြန်မာဘက်ကဒုက္ခသည်၄သိန်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတယ်လို့ဆိုပါတယ်တမကြီးဦးအောင်လင်းကတော့မြန်မာလူမျိုးရေးတပ်တွေရဲ့စစ်ဆင်ရေးဟာအကြမ်းဖက်သမားတွေကိုနှိမ်နှင်းမှုသာဖြစ်ပြီးတော့အရက်ဖက်ကြီးရွာသားတွေအနေနဲ့စွန့်ရဆရာမလိုပါဘူးလို့ VOA ကိုပြောပါတယ
် I don't want to argue with the numbers but if people are innocent and innocent villages they have no reason to flee away from
ဘယ်လိုလဲနိုင်ငံဘက်ကိုဖြည့်ပြေးရောက်ရှိလာတဲ့ဆိုရင်ဒုက္ခသည်အခြေအတွင်းနဲ့ပတ်သက်လို့တော့အခြေအနေမပြောချင်ပါဘူးဒါပေမဲ့လည်းအပြစ်မရှိဘူးဆိုရင်တော့ကြီးရွာတွေကနေထွက်ပြေးသွားစရာအကြောင်းမရှိပါဘူး။အခုညီလိုတဲ့မွတ်စလင်ကြီးရွာတွေအတွက်လုံခြုံရေးတပ်တွေကကာကွယ်စောင့်ရှောက်မှုပေးနေပါတယ်။ဒါကြောင့်လဲအဲ့ဒီကတကယ်ကြီးရွာသားတွေဆိုရင်တော့ထွက်ပြေးသွားစရာမလိုပါဘူး
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ဒီအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အာဆာအဖွဲ့ကတော့ကုလသမဂ္ဂအတွင်းမှုချုပ်ကဖြစ်တင်ရှုံချထားပြီးမြန်မာစစ်အဖွဲ့ကပြန်လည်တုံ့ပြန်တဲ့စစ်ဆင်ရေးတွေမှာခွဲခြားသတ်မှတ်မှုမရှိဘဲနဲ့ရဲသားတွေပါထိခိုက်ခံစားရတဲ့ဆိုတဲ့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကမနေ့ကပြောခဲ့ပါတယ်။တမကြီးဦးအောင်လင်းကတော့ဩဂတ်စ်လ25ရက်နေ့ကမောင်းနှောခရိုင်တွင်လူမျိုးရေးစခန်း30နီးပါးအကြမ်းဖက်တိုက်ခိုက်ခံမှုဟာအချိန်ကိုက်ပြီးတော့စနစ်တကျရွယ်လုဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောပါရတယ်
။ Kofi Annan visited Myanmar on the 23rd of August and his he was going to make a report on
ဩဂုတ်လ23ရက်မှာ Kofi Annan မြန်မာနိုင်ငံကိုရောက်လာပါတယ်။ပေါ်လာ24ရက်နဲ့25ရက်မှာစီရင်ခံစာထုတ်ပြန်မှုရှိခဲ့တာပါအဲ့ဒီမနေ့မှာပဲအကြမ်းဖက်တိုက်ခိုက်မှုဖြစ်လာပါလေဒါဟာတကယ့်ကိုအစီအစဉ်တကျလုပ်တဲ့တိုက်ခိုက်မှုဖြစ်ပါလေကုလသမဂ္ဂထူထောင်ညီလာခံတက်ရောက်ဖို့အတွက်မြန်မာကိုယ်စားလှယ်အဖွဲ့တွားရောက်တော့မယ့်အချိန်နဲ့လည်းနှီးကပ်နေပါလေဒါဟာတကယ့်ကိုအစီအစဉ်တကျလုပ်တဲ့ကိစ္စပါ
ဒုက္ခသည်ပြဿနာဖြစ်ရှိရင်းနဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့တမ္မကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံအတွက်ဒီအိနီးချင်းနိုင်ငံကောင်းတဲ့နိုင်ငံဖြစ်တယ်လို့ပဲဒီလိုမျိုးနေဆက်ပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်ငကူကလေးကပုံမှန်တွစ်ဆုံညှိနှိုင်းမှုတွေရှိပြီးသားဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံဘက်ကကြီးရွာသားတွေမှန်ကန်တယ်ဆိုတာခိုင်လုံတဲ့အထောက်အထားရှိရင်တော့ပြန်လည်လက်ခံမှာဖြစ်တယ်လို့တာမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ
် If they can we are ready to receive all the genuine villages who can prove that they want
အဲ့ဒီဒေသမှာနေထိုင်တဲ့တကယ့်ကြီးရွာသားတွေလို့သက်သေပြတည်ပြနိုင်မယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းအနေနဲ့တာဇာတာရှိရှိငြင်းငြင်းချမ်းချမ်းနေထိုင်လို့ရဆိုရင်အားလုံးကိုပြန်လည်လက်ခံသွားမှာဖြစ်ပါတယ်။
ဒေသခံတွေဟုတ်မဟုတ်စစ်စစ်တဲ့နေရာမှာတော့အာဏာပိုင်တွေမှာရခိုင်ကလေးကမှတ်တမ်းမှတ်ရာတွေရှိခဲ့တယ်လို့ပဲကိုယ့်ရဲ့အိမ်ကြီးချင်းဆွေမျိုးတိုင်းဝိုင်းဒါမှမဟုတ်ကိုသိတဲ့မိတ်ဆွေတွေကတဆင့်အတီးပြုတ်စစ်စစ်နိုင်မယ်လို့ဆိုပါတယ်နိုင်ငံတွင်းမှာအခြေကျနေထိုင်ခဲ့တဲ့ဒီလူတွေအနေနဲ့လည်းနိုင်ငံသားဖြစ်လာဖို့အတွက်အခွင့်အလမ်းတွေကိုအစိုးရဘက်ကလမ်းဖွင့်ဆောင်ရွက်ပေးမှဖြစ်တယ်လို့ဆိုပါတယ
် Report of the Kofi Annan Commission was made recently and among the recommendations made by
Kofi Annan Commission ရဲ့အစီရင်ခံစာမှာကြာခင်ကပဲထွက်ထားပြီးပါပြီအစီရင်ခံစာရဲ့ကြံပြုချက်တွေထဲမှာနိုင်ငံသားစီစီရေးလုပ်ငန်းစဉ်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်အစိုးရအနေနဲ့အဲ့ဒီအစီရင်ခံစာကိုလေ့လာထားပါတယ်ဒီအကြံပြုချက်တွေကိုကောင်တယ်ဖော်ဖို့ကော်မတီတရားလည်းဖွဲ့ထားပြီးပါပြီ။ဒါကြောင့်မြန်မာနိုင်ငံသားဖြစ်လို့ပြီးပြန်လာသူတွေအတွက်သူတို့အတွက်အခွင့်အလမ်းတွေရှိပါတယ်
။နိုင်ငံသားစီစီရေးလုပ်ငန်းတွေကိုရခိုင်ကလေးကလှုပ်ဆောင်ခဲ့တာရှိပေမဲ့ဒေသခံမွတ်စလင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိခဲ့တာမို့လို့အဆင်မချောဖြစ်ခဲ့ရတယ်လို့လည်းတာမတ်ကြီးကပြစ်တင်ခဲ့ပါတယ်။အဓိကအချက်ကတော့ Ranger ဆိုတဲ့အမည်ကိုစီစီရေးလုပ်ငန်းစဉ်မှာထည့်ခွင့်မပေးခဲ့တာကြောင့်မွတ်စလင်တွေဘက်ကလည်းစီစီရေးအလုပ်မခံခဲ့ပါဘူး။အခုရခိုင်ကြက်တဲ့အချိန်ဤနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဒေါန်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂအထူးညီလာခံမှာတယောက်ဖြစ်ရှင်းနိုင်မယ်လို့မူလကတော့အများကယူဆခဲ့ကြတာပါ။ဒါပေမဲ့အခုတော့ပြည်တွင်းရဲ့အချိန်ဤကြောင့်တယောက်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းလာမယ့်စက်တင်ဘာလ19ရက်နေ့ကျရင်တော့ကုလသမဂ္ဂအေဂျင်စီတွေရောနိုင်ငံတကာတာဝန်တွေကိုပါဒေါန်ဆန်းစုကြည်ကရခိုင်ရေးတွစ်ဆုံရှင်းလင်းဖို့ရှိနေပါတယ်ခင်ဗျာ
။ကိုသားညွန့်ဦးပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်ထဲကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလှေစီးထွက်ပြေးသူတွေနဲ့ဒီကနေ့စက်တင်ဘာလ14ရက်နေ့မှာလူ50ထက်မနည်းလိုက်ပါလာတဲ့လှေတစင်းတိတ်မောက်ခဲ့ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်း Burmese Rohingya Association in Thailand အဖွဲ့ကပြောပါတယ်။သတင်း3ပတ်အတွင်းမှာလှေမောက်တည်ဆုံးသူ120ဝန်းကျင်ရှိနေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ရဲတွေကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြနေကြပါတယ်။အခုလ25ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်30နဲ့ကြေးရွာတချို့ကိုတပြိုင်တည်းတိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်း300ချီပြီးရှိနေတဲ့အကြောင်းကိုလည်းကုလသမဂ္ဂအဖွဲ့ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြမှာပါရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးအကြမ်းဖက်မှုတွေကြောင့်မွတ်စလင်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေ၊ဗုဒ္ဓဘာသာရခိုင်တွေလည်းတိုက်ခိုက်ခံရပြီးတေဆုံးမှုတွေရှိခဲ့တာပါ။ဒီနောက်မှာတော့ဒေသတွင်းမှာမနေရဲကြတော့ပဲတိမ်းရှောင်ကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြသလိုမွတ်စလင်ဘာသာဝင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်တာတွေကများပါတယ်။ဒီလိုနေ့စဉ်ထွက်ပြေးနေတဲ့အတွက်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ13ရက်နေ့ထိတိမောက်တေဆုံးခဲ့ကြတဲ့လူရေ120လောက်ရဲ့အလောင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့တာဖြစ်ပါတယ်။ Burmese Rohingya Association in Thailand BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကတော့ဒီကနေ့မှလည်းရခိုင်ပြည်နယ်ကနေလူ50ခန့်တင်လာတဲ့လှေမောက်တာကြောင့်ပျောက်ဆုံးတေဆုံးမှုတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ်
။အဲဒီနေ့မောက်တဲ့မှာတော့လူ50လောက်ပါတဲ့လေတစင်းရဲ့အဲဒီနောက်ပြီးတော့လူနောက်လေတစင်းမှလူဘယ်လောက်လောက်မသိဘူးအဲဒီတဲကအမျိုးသမီးနဲ့ရောက်တော့ပဲအခုချိန်မှာသူတို့ခေတင်လို့ရတာတွေ့တယ်ဗျ
။နေ့စဉ်လိုလိုလှေမောက်နေကြတဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစေယူရရှိတဲ့စည်ရင်းသား120ရှိပေမဲ့စေယူလို့မရတဲ့အလောင်းတွေပျောက်ဆုံးတာတွေနဲ့ဆိုရင်သိဆုံးမှုအရေးအတွက်ဟာဒီတမကရှိနေတယ်လို့လည်းဦးမောင်ကျော်နုကဆိုပါတယ်
။အာရာကျော်ပါပြီရာကျော်ကျွန်တော်ရေတွက်တော့မသိဘူးအမရေတားကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလာတဲ့နေရာအမျိုးမျိုးရှိတယ်ဗျ။မင်းကြီးကိုကျော်တဲ့နေရာ100လောက်ရှိတဲ့ point ပေါ့လေ။ဒီမောင်တော်ကနေပြီးတော့ဘင်္ဂလားဘက်ကိုဝင်တယ်နော်။အဲဒီ out point မှာဆိုလို့ရှိရင်ကျွန်တော်တို့ဒီအလေးတန်းကျော်ပိုင်းပေါ့ဗျာ။အဲ့ဒါကနေနေဟောရှိတယ်။ဟိုမင်းနဲ့ဆွေးနွေးရလောမောင်းပါတယ်။တချို့နေရာတွေကဆွေးနွေးလောမောင်းပါတယ်ဗျာ။ရာတိမကောင်းတော့ကျွန်တော်တို့ဒီနောက်ပိုင်းမှာနေတိုင်းလိုလိုလေမောက်ခံရတယ်ဗျဒီနေ့မနေ့မှာပဲလေမောက်တယ်ဗျအဲစဉ်းစားလို့မရတာကဒီစီမပြူကျုံးဆိုတဲ့ဆော့ဖို့ဒီဘင်္ဂလားဒေ့ရှ်ကိုရောက်ခါနေမှာမဟုတ်တော့တာရှိတယ်အဲ့ဒါရာသီဥတုမကောင်းတာရေနောက်ပြီးတော့လူရကြတော့ရက်ကဟိုပေါ့လေလူ20လောက်ဆန်းနေလေမောက်ပေါ့လေလူ50လောက်ယူတယ်လူ50လောက်ဆန်းတဲ့ဟိုဆက်လေမှာလူ100လောက်အဲတက်ပြကကြတော့အဲ့လိုမောက်တာရှိတယ်ဗျ
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်ပွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်ဆိုတဲ့လူအရေအတွက်ဟာအခုဆိုရင်38,000နီးပါးရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂဘက်ကပြောဆိုထားပါတယ်ရှင်
။မအေးမှပြောပြခဲ့တာပါရှင်။ဒုက္ခသည်အများပြားကိုလက်ခံအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်အေဂျင်စီတွေဟာရန်ပုံငွေမလုံလောက်တဲ့အတွက်လုပ်ငန်းတွေဆက်လုပ်ဖို့အခက်အခဲနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေဖြစ်လာတာသတင်း3ပတ်လောက်ရှိလာနေပြီဖြစ်ပေမဲ့လူမှုဒုက္ခပြဿနာတွေဟာရော့သွားမဲ့လက္ခဏာမတွေ့ရသေးပဲဖြစ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာဒေသကနေ VOA သတင်းတောက်ကတိအာနုသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေဆက်ဖြစ်နေတာကြောင့်နောက်ထပ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာနေကြပါတယ်။အခုဆိုရင်ဘင်္ဂလားဒေ့ရှ်တောင်ပိုင်းကစစ်တကောင်ပြည်နယ်ထဲမှာရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းလောက်ရှိလာနေပြီးတော့ဒုက္ခသည်စခန်းတွေမှာလည်းအကူအညီတွေမလုံမလောက်ဖြစ်နေကြတယ်အဲ့လိုဒုက္ခသည်နိုအာမိုဟာမက်ကပြောပါတယ်
။ဟောအားရသည်ဟောနီကာအဒိုင်ရဲဇာကတူနဖဇေအားရသဟာဇေမောဇကဇာက
ရိုဟင်ဂျာတွေအတော်များများရောက်လာနေကြပါတယ်။ဒါကြောင့်မလို့ဒုက္ခသည်စခန်းထဲမှာကျွန်တော်တို့အတွက်နေစရာနေရာမရှိပါဘူး။ကျွန်တော်တို့အတွက်နေရာမရှိတော့ပါဘူးကျွန်တော်တို့လည်းဘယ်သွားရမှန်းမသိလို့လမ်းမမှာအိတ်နေကြရပြီးတော့အရန်ကိုစိတ်ပြတ်မိပါတယ
်အစ်တရောက်လာတဲ့သူတွေဟာနေရာနေရာအတွက်တော်တွေတစ်ပင်တွေကိုရှင်းပြီးတော့နေနေကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေမှာနေရာအခက်အခဲတွေရှိနေတယ်ဆိုတဲ့သတင်းတွေပြန့်သွားတာကြောင့်နောက်ရောက်လာတဲ့သူတွေဟာလည်းနေရာအတွက်ကိုအသေးအတန်ဖြစ်လာနေကြပါတယ်အခြေခံလူသားချင်းစာနာမှုအကူအညီတွေမရတာကြောင့်ဒုက္ခသည်စခန်းတွေထဲမှာရှိတဲ့အခြေအနေတွေဟာစိုးရိမ်စရာကောင်းနေပြီးတချို့တွေလည်းအသက်ရှင်ရပ်တည်ဖို့အတွက်အရေးပေါ်အကူအညီတွေမရဘဲဖြစ်နေကြတယ်လို့Answer begin ဆိုတဲ့ဒုက္ခသည်အမျိုးသမီးတူကပြောပါတယ
်ဆရာအနားဆရာကလည်းဘာလို့ဒီလိုစလာထားဆောက်ပါလဲအရာရှိရာရတင်နေလဲ
ကျမရဲ့ကလေး9ယောက်နဲ့အတူဒုက္ခသည်စခန်းကိုရောက်နေတာ3ရက်ရှိပါပြီအငယ်ဆုံးကလေးကအတော်လေးကိုနေမကောင်းဖြစ်နေပြီးအာဟာရပြတ်လတ်တဲ့ယောဂခံနေရပါတယ်ဒုက္ခသည်စခန်းထဲမှာဆေးဝါးနဲ့တခြားအကူအညီတွေမရတာကြောင့်ဒီမှာဆက်နေသွားမယ်ဆိုရင်ကျမရဲ့ကလေးသေဆုံးသွားမှာကိုကျမစိုးရိမ်ပါတယ်
အသစ်လောက်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာတာပေါ်လင်ဇာတွေနဲ့နေစရာတဲထိုးပေးထားတာကလွယ်ရင်တခြားလူသားချင်းစာနာမှုအကူအညီတွေကတော့တိတ်မရပဲဖြစ်နေပါလေဒုက္ခသည်တွေကိုအကူအညီပေးဖို့အမေရိကန်ဒေါ်လာ89သန်းလိုအပ်နေပြီးတော့ဒုက္ခသည်တွေတိုးလာနေတာနဲ့အမျှအဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ပြင်ဆင်ထားခြင်းမရှိဘူးလို့လည်းကုလသမဂ္ဂကဝန်ခံလိုက်ပါတယ်ဦးကြီးပရန့်ဆိုတဲ့နေရာနာကဒုက္ခသည်စခန်းမှာတော့ဒုက္ခသည်တွေအတွက်တောက်ရည်လုံလောက်မှုမရှိပဲတချို့တွေလည်းရေရဖို့အတွက်နာယီပေါင်းများစွာစောင့်မိမှမရပဲပြန်သွားကြတာတွေရှိတယ်လို့နိုင်ငံကကြက်ချင်းဒီအဖွဲ့ကအစမတ်ဦးလာကပြောပါတယ
် We are struggling like I believe like many other agencies we are struggling for resources we need resources
ကျွန်တော်တို့ခက်ခဲနေတဲ့ရေဆိုင်နေရပါတယ်တခြားကူညီပေး agency တွေလိုပဲကျွန်တော်တို့လည်းကူညီတွေအများလိုအပ်နေပါတယ
်အကူအညီပေးအဖွဲ့တွေကအကူအညီတွေရောက်လာဖို့စောင့်နေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီဒုက္ခသည်တွေအတွက်လိုအပ်နေတဲ့အစားအစာရေနဲ့အဝတ်ထည်စတဲ့အကူအညီတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့သူတွေကကူညီပေးနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒုက္ခသည်အရေးတော့ကနေ့စဉ်တိုးလာနေတာနဲ့မြတ်အကူအညီတွေအလင်းမြန်လိုအပ်နေပြီးတော့အဲ့ဒီအကူအညီတွေကိုအချိန်မြင့်ပြီးမပေးနိုင်ဘူးဆိုရင်တော့ဒီပြဿနာကလူမှုဘေးဒုက္ခကြီးတစ်ခုဖြစ်လာမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေစခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ဘက်ကမိဘမပါဘဲထွက်ပြေးလာကြတဲ့ကလေးငယ်1100ကျော်ရှိတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါဗျ။ဒီကလေးငယ်တွေအနေနဲ့လိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရမှုလူကုန်ကူးရောင်းစားခံရမယ့်အရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံရတဲ့အန္တရာယ်ကလည်းရှိနေပြန်တယ်လို့ကုလသမဂ္ဂကပြောပါဗျ။ AFP သတင်းတပုတ်ကိုအခြေခံပြီးမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေထဲမှာမိဘအဆောက်အအုံမပါတဲ့ကလေးငယ်တွေလည်းပါဝင်နေပါတယ်။ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အခုနောက်ဆုံးထုတ်တဲ့စာရင်းတွေအရမိဘနဲ့ကွဲပြီးတယောက်တည်းထွက်ပြေးလာတဲ့ကလေးငယ်1100ကျော်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလန်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့အသက်၁၀နှစ်အရွယ်အဗ္ဒူအဇစ်ကတော့မိဘတွေနဲ့ကွဲသွားခဲ့တဲ့ပုံကိုအခုလိုပြောပြပါဗျ။အ
ဲ့ဒါဗီဒီယိုကနော်ဒါဘာရလဲလားဘူးဒါလည်းဒါဟာဒါဆိုရဲ
အဖွဲတွေကမိမကြီးတွေကတော့မေးပါတယ်မိဘတွေဘာမှလဲတဲ့မသိဘူးလို့ပဲပြောလိုက်ပါတယ်။အဲ့ဒါနဲ့သူတို့နဲ့လိုက်ခဲဆိုပြီးတော့မျိုးပြီးတယောက်ကပြောတာနဲ့သူတို့နဲ့လိုက်လာတာပါ
။ဒေတာရင်းမှာတိုက်ခိုက်မှုတွေကရှိနေသေးပဲလို့လဲမိဘအဆောက်အအုံမပါဘဲထွက်ပြေးလာသူတို့ဖြစ်တဲ့အသက်၁၂နှစ်အရွယ်မိုဟာမက်ရာမစ်ကအခုလိုပြောပါတယ
်
ညစ်ကိုဖြတ်ပြီးဒီဘက်ကိုထွက်ပြေးလာသုံးရက်ရှိပါပြီတခြားလူကြီးလည်းပါပါတယ်အရွက်တွေခူစာလိုက်ရေတောက်လိုက်နဲ့လုခဲ့ရပါတယ်တိုက်တာခိုက်တာတွေကအများကြီးရှိနေလို့ပါပဲဒါကြောင့်လဲသူများရဲ့အတူညစ်ကိုဖြတ်ပြီးတော့ရောက်လာတာပါအ
ရွယ်ရောက်သူအဆောက်ရှောက်မရှိဘဲတယောက်တည်းဖြစ်နေကြတဲ့ကလေးငယ်တွေအနေနဲ့လူကုန်ကူးခံရတာလို့လိန်ပိုင်းဆိုင်ရာမတော်မတရားစောကားခံရတာမျိုးတွေကြုံတွေ့လာရတဲ့အန်ဒီရဲလဲရှိတာကြောင့်အထူးပဲအကာအကွယ်ပေးစောင့်ရှောက်ဖို့လိုအပ်တယ်လို့လဲကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရခရစ်စတိုဖာဘိုလီယားစ်ကအခုလိုပြောပါတယ
် They arrive alone and it's very important for us
ဒီကလေးတွေကတယောက်တည်းရောက်လာကြတာဖြစ်ပါလေကလေးတွေဆိုတာပင်ကိုအားနည်းတဲ့သူတွေပါ
ဒါကြောင့်ဆောင်းလျှောက်မပါဘဲရောက်လာကြတဲ့ကလေးတွေကိုဆောင်းလျှောက်ပေးဖို့အသိရေးကြီးပါတယ်။သူတို့အထူးပဲကာကွယ်ပေးရမှာပါ။ပြည်သူစားတွေဖြစ်မတော့နှိမ့်ဆက်ညှဉ်းပန်းပြီးတော့မတော်မတရားမှုတွေနဲ့မကြုံရလျောင်အတွက်ကတော့ကျွေးမွေးထားရုံကျမကြီးဆောင်းလျှောက်ပေးရုံတွေမဟုတ်ပဲအကာအကွယ်ပေးထားဖို့လည်းလိုအပ်ပါတယ်
။မိဘတွေနဲ့ကွယ်ပြီးရောက်လာကြတဲ့ကလေးငယ်တွေကိုမိသားစုနဲ့ပြန်လည်ဆုံတွေ့နိုင်အောင် UNICEF ကဆောင်ရွက်နေပြီးအခုချိန်ထိတယောက်တည်းဖြစ်နေတဲ့ကလေးငယ်35ဦးအတွက်တော့ဖော်ထုတ်ပေးနိုင်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ပူတီတောင်ဒေသတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတဲ့သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်တွင်ကြတဲ့လေးသိန်းနီးပါးရှိတဲ့လူတွေထဲမှာနှစ်သိန်းတို့ကတော့ကလေးတွေဖြစ်တယ်လို့လဲကုလသမဂ္ဂရဲ့ကိန်းဂဏန်းတွေကဖော်ပြထားပါတယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငိမ့်အခြေအနေတွေနဲ့ပြည်တွင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီနှစ်ကုလသမဂ္ဂအထူးဝင်းမီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုလှည့်နေတဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လဲ burmese.voanews.com ဝက်ဆိုက်ကနေနားဆင်နိုင်ပါတယ်။ရေဒီယိုအစီအစဉ်ပြီးပြီးချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာသာပတိနေ့ညနေပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်သူကိုကလေးဘွားမှာတရားမဝင်ရောက်လာကြသူတွေကိုနေရက်ပြန်မပို့ဖို့အကောက်ွယ်ပေးထားတဲ့သမ္မတဟောင်းဘရန်အိုဘားမားလက်ထက်ကဥပဒေကိုပြီးခဲ့တဲ့သတင်းပတ်ထဲပဲပြည့်ရမှာအထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့အပေးယူဆက်ဆက်ခဲ့တာမျိုးမရှိဘူးလို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲပြောလိုက်ပါတယ်။DAC လို့ခေါ်တဲ့အစီအစဉ်မှာမှတ်ပုံတင်စီးရင်သွင်းထားသူ၈သိန်းကိုကာကွယ်ဆောက်ရှောက်မှုတွေချက်ချင်းပေးနိုင်မှုသဘောတူခဲ့တဲ့အကြောင်းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi နဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer တို့ကသမ္မတနဲ့ဗိုလ်လုံးညမှာတွေ့ဆုံပြီးပြောဆိုထားကြတာပါ။အာမဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်မှုနဲ့မုံတိုင်းတန်တဲ့ခံရသူတွေကိုတွေ့ဆုံမှု American သမ္မတဒေါ်နယ်ထရန့်ဒီကနေ့ Florida နောက်တော်မိုင်းဒေသကိုသွားရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်မှာတော့မုံတိုင်းဗိုလ်ချုပ်ဖြတ်သန်းခဲ့ရာ Fort Myers နဲ့ Naples မြို့တွေကိုလည်းသွားရောက်မှာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကမတည်ငြိမ်ဖြစ်နေတဲ့ကုနာပြည်နယ်မှာ IS အစ္စလာမ်စွန့်ရွှေတွေဖမ်းဆီးခဲ့တဲ့အရသားနှစ်ယောက်ကိုစစ်သွေးကြွတွေကောင်းပြတ်တက်လိုက်တဲ့အကြောင်းအစိုးရတောင်းရှိသူတွေကဒီကနေ့ပဲတည်ပြပြောဆိုလိုက်ပါတယ်။အစိုးရနဲ့ဆက်နွယ်မှုမရှိတဲ့အရသားနှစ်ယောက်တပ်ဖြတ်ခံရတဲ့ဖြစ်ရာမွန်နိုဂီခိုင်မှာလွန်ခဲ့တဲ့နှစ်ရက်ကဖြစ်ပွားခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုတည်ပြပြောဆိုခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်ငြိမ်ခြေနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျွန်ကြီးကောင်စီကလည်းစိုးရိမ်ကြောင်ပြောဆိုလိုက်ပါတယ်။ရွှေချမွတ်စလင်သုံးပုံတစ်ပုံလောက်ထွက်ပြေးနေရတာလူမျိုးပြောင်းလောက်ရောက်တဲ့အကြောင်းမြန်မာစိုးရအနေနဲ့အခြေအနေကိုဟန်တားဖို့လိုအပ်နေတဲ့အကြောင်းတွေကိုကုလသမဂ္ဂတွင်းရင်းမှူးချုပ်အန်တိုနီယိုကူတာရက်စ်ကမနေ့ကနယူးယောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှူးက Mackin Future ဖြစ်ပြီးအသံဖန်း Engineer ကတော့ Justin Twits ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို View မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီအကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line meter 2532.50 နဲ့ line meter 190ကနေနားဆင်နိုင်ပါတယ်။ View ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.